ကမ္ဘာအရရက်မှာကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးတွေဆက်ပြီးတော့ထိုးပေးနေပေမဲ့ပိုကူးစက်မှုမြင့်တက်လာနေတဲ့အတွက်ကန့်သက်တားမြစ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။အီစတာပွဲတော်အားလည်းရက်မှာအခုလိုကန့်သက်မှုနဲ့ရင်ဆိုင်နေရတဲ့လူပေါင်းတန်းနဲ့ချီရှိနေတာပါ။အီတလီနိုင်ငံမှာတော့ Saint Peter ရင်းမြစ်မှာလူတွေစုယုံပြီးတော့ဝတ်ပြုဆုတောင်းတာမျိုးမလုပ်နိုင်အောင်လို့စနေနေ့ကစပြီးတော့၃ရက်ကန့်သက်ချက်ထုတ်ပြန်ထားပါတယ်။မနစ်တုန်းကလည်းအလားတူကန့်သက်ချက်ထုတ်ပြန်ခဲ့တာပါ။မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသည့်သမျိုးအလင်းအမြန်ကူးစက်ပြန့်နှံ့မှုကြောင့်အရေးပေါ်ဌာနမှလူနာတွေနဲ့ပြည်နေတဲ့ပြင်သစ်နိုင်ငံမှာလည်းတနင်္ဂနွေနေ့ကစပြီးတော့ကန့်သက်ချက်အထိထုတ်ပြန်ထားပါတယ်။ဘယ်လ်ဂျီယမ်နိုင်ငံအပါအဝင်အခြားဥရောပနိုင်ငံအတော်များများမှလည်းကာယောဂဆိုင်ရာကန့်သက်ချက်တွေလက်တလောပြန်ပြီးတော့ချမှတ်ထားတာပါ။ကနေဒါနိုင်ငံအွန်တိုရီယိုဘက်မှလည်းအနည်းငယ်မြားလာတဲ့ဗီဇပြောင်းပိုးကူးစက်မှုကြောင့်ဆေးရုံရောက်လာသူတွေတိုးလာနေတဲ့အတွက်စနေနေ့ကစပြီးတော့28ရက်ကြာကန့်သက်ချက်တွေချမှတ်လိုက်ပါတယ်။British Columbia နဲ့ Quebec ဒေသတွေမှာလည်းကန့်သက်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်။ကယောဂါတန်အလူလည်းရင်ဆိုင်နေရတဲ့ Brazil နိုင်ငံမှာလည်းကူးစက်များဗီဇပြောင်းပိုးဆက်ပြီးတော့ကူးစက်နေတာကြောင့်အခြားလက်တင်အမေရိကနိုင်ငံတွေကြားစိုးရိမ်မှုတွေတိုးလာနေတာပါ။ Bolivia နဲ့ Chile နိုင်ငံတို့က Brazil နိုင်ငံနဲ့နယ်စပ်ကိုပိတ်ထားလိုက်တယ်လို့ Ecuador နဲ့ Peru နိုင်ငံမှာတော့ကန့်သက်ချက်တွေပြန်ပြီးတော့ချမှတ်လိုက်ပါတယ်။ American နိုင်ငံကလည်းပြည်သူတန်းတရားကို COVID ကာကွယ်ဆေးထိုးပေးနိုင်တဲ့ပထမဆုံးနိုင်ငံဖြစ်လာပြီလို့တောက်ကြနေမှာကြေညာပေမဲ့လို့တချို့ပြည်နယ်တွေမှာတော့ပိုကူးစက်မှုမြင့်တက်လာနေစေပါ။ဥရောပနိုင်ငံတွေမှာလည်းကာကွယ်ဆေးအမြန်ထိုးပေးနိုင်အောင်ဆက်ပြီးတော့ကြိုးပမ်းနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အဆိုအရဥရောပတိုက်ကလူဦးရေ30ရာခိုင်နှုန်းလောက်သာကာကွယ်ဆေးထိုးထားရပြီးတော့ဆေးနှလုံးအပြည့်ထိုးထားသူက400ခိုင်နှုန်းလောက်ပဲရှိသေးတယ်လို့ပြောပါတယ်။